မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသောမဲ့သတင်းတွေကတော့ဂျပန်ဘာသာအရေးချင်းစစ်ဆောင်မွေးပွဲအတွက်ဆောင်မွေးပွဲကြီးများပြန်လည်ထုတ်ပေးတယ်ဆိုတဲ့သတင်း။ Samsung Galaxy Z Fold 2 Video ထွက်ပေါ်လာတယ်ဆိုတဲ့သတင်း။ iPad Air 4 Xenon နဲ့မိတ်ဆက်မဲ့ရက်ထွက်ပေါ်တယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ဂျပန်ဘာသာအရေးချင်းစစ်ဆောင်မွေးပွဲအတွက်ဆောင်မွေးပွဲကြီးများပြန်လည်ထုတ်ပေးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါရစေ။2020ခုနှစ်ဇူလိုင်လမှာမကျင်းပဖြစ်ခဲ့တဲ့ဂျပန်ဘာသာအရေးချင်းစစ်ဆောင်မှုပွဲ JLPT အတွက်ဆောင်မှုပွဲကြီးဖောင်ကြီးမပါကိုဇူလိုင်လ9ရက်က MAG Facebook Page မှာကြေညာထားတဲ့နည်းလမ်းများအတိုင်းဘဏ်ဝင်ဆောင်မှုအစရှိတဲ့အဖိုးအခတွေကိုနှုတ်ယူခြင်းမရှိဘဲနဲ့အပြည့်အဝပြန်လည်ထုတ်ပေးနေတယ်လို့သိရပါဗျ။ဆောင်မှုပွဲကြီးတွေကိုစက်တင်ဘာလ30ရက်အထိပြန်လည်ထုတ်ပေးသွားမှာဖြစ်ပြီးတော့ email ဒါမှမဟုတ် Viber နဲ့ဆောင်မှုပွဲကြီးထုတ်ယူဖို့လွာတင်ထားပြီးမရရှိသေးတဲ့စာဖြေသူတွေအနေနဲ့လည်းအနှဲငယ်စောင့်ဆိုင်းရမှာပဲဖြစ်ပါတယ်။ online မှာတဆင့်ဆံမွေးကြီးပြန်လည်ထုတ်ယူရန်အဆင်မပြေသူတွေအနေနဲ့အောက်တိုဘာလ1ရက်မှနိုဝင်ဘာလ30ရက်အတွင်းပုံးနဲ့ကြိုတင်ရက်ချင်းယူပြီးတော့ပြန်လည်ထုတ်ယူနိုင်မှာပဲဖြစ်ပါတယ်။အသေးစိတ်အချက်အလက်တွေကို MAGE ရန်ကုန်ဖုန်း3996295133မန္တလေး3992551533နဲ့ပဲကို3996922881ကိုဓာတ်ရိုက်ဆက်သွယ်မေးမြန်းနိုင်ပါတယ်။ဆက်လက်ပြီး Samsung Galaxy Z Fold 2 Video ထွက်ပေါ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Samsung ဟာမကြသေးခင်ကပြုလုပ်ခဲ့တဲ့ Unpack ပွဲမှာ Galaxy Z Fold 2ကိုမိတ်ဆက်ထားပေမဲ့အသေးစိတ်တော့မထုတ်ပြန်ခဲ့ပါဘူး။ Samsung အနေနဲ့အသေးစိတ်အချက်အလက်နဲ့ဈေးနှုန်းကိုစက်တင်ဘာလ1ရက်မှာထုတ်ပြန်နိုင်ပါတယ်။အခုဆိုရင် Galaxy Z Fold 2ကိုပြသထားတဲ့ video တစ်ခုထွက်ထားပါတယ် Galaxy Z Fold 2အဓိက display အလယ်မှာခေါင်းရာတစ်ခုပါဝင်လာတာတွေ့ရပါတယ် Galaxy Z Flip မှာပါဝင်တဲ့ flat mode လည်းပါဝင်ပြီးတော့ခေါင်းရာပုံစံအစ်စ်အတွက်ပတ်တာကိုဒီဇိုင်းပြောင်းလဲထားပါတယ် Galaxy Z Fold 2ပြင်ပမျက်နှာပြင်က 6.2 လက်မရှိပြီးတော့ 120Hz display mode အတွက်ထားခတ်တွေလည်းပါဝင်တာကိုမြင်ရပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ iPad Air 4 Xenon နဲ့မိတ်ဆက်မဲ့ရက်ထွက်ပေါ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Apple ဟာ2021ခုနှစ် Mac လာမှာ iPad Air 4ကိုမိတ်ဆက်နိုင်ပြီးတော့ iPhone 12ရဲ့ A40 Bionic Chip ကိုအသုံးပြုဖွယ်ရှိတယ်လို့ Mind Driver ကဖော်ပြခဲ့ပါတယ်။စတုထမျိုးဆက် iPad Air ဟာနာမည်နှစ်အစောပိုင်းမှာထွက်ရှိမယ်လို့သိရပါတယ်။ဒီဇိုင်းပိုင်းက iPad Pro 2020နဲ့ဆင်မယ်လို့သိရပါတယ်။ဒါကြောင့် iPad Air 4မှာ Dash ID Home Clone နဲ့ဘေးပေါင်အကြီးစားတွေပါတော့မှာမဟုတ်ပါဘူး။iPad Air 4မှာ iPad Pro လိုမျိုး Lightning Connector အစား USB-C Port ပါဝင်လာပါတယ် Magic Keyboard လည်းထောက်ပံ့ထားပါတယ် iPad Air 4မှာအစိမ့်မြင့်လှုပ်ဆောင်ချက်များစွာပါဝင်လာနိုင်ပါတယ် iPad Air 4ကို Storage 128GB 256GB နဲ့ 512GB တွေထုတ်လုပ်နိုင်ပြီးတော့ Satellite မှာ Liquid Retina Display Version လည်းထွက်လာနိုင်ပါတယ် iPad Air 4မှာတော့ 120Hz Refresh Range ပါဝင်မဝင်မသိသေးပါဘူး iPad Air 4ကတော့$649ကျတဲ့နိုင်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ